ိုင်းနိုင်ငံလေပိုင်းသမဘရာကန်ခရိုင်မှာမြန်မာနိုင်ငံသားတွေပေါ်လေလံမှုတွေကျူးလွန်နေဆိုတဲ့ဆွဆွဲထားတဲ့ထိုင်းကုမ္ပဏီတစ်ခုကိုအာဏာပိုင်တွေကဝင်ရောက်စီးနင်းခဲ့ပြီးတာဝန်ရှိသူထိုင်းမျိုးသမီးကိုအရေးယူဖို့ကြိုးပမ်းနေကြတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံသမဘရာကန်ခရိုင်ဗန်ပီမျိုးက KPS Management Company Limited ကုမ္ပဏီဖွင့်ထားတဲ့နေအိမ်ကိုနေမြေကရဲတပ်ဖွဲ့လူမှုကြီးကြပ်ရေးနဲ့လုံသမားရေးအဖွဲ့တွေပူးပေါင်းပြီးပြီးခဲ့တဲ့သတင်းပတ်ကပဲဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးတာဝန်ရှိသူအမျိုးသမီးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးသားသူအမျိုးသမီးကိုတော့မြန်မာလူသမားရေးပေါ်ငွေလိမ်လည်မှုနဲ့အရေးယူနိုင်ဖို့ကြိုးပမ်းနေတယ်လို့လည်းမြန်မာလူသမားရေးလှုပ်ရှားနေတဲ့ AAC မဟာမိတ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ်။အ
ထောက်သားတွေတက်တန်းပို့ပေးမယ်ဆိုပြီးတော့ကျွန်တော်တို့ passport အစိုးဆောင်ပေးတဲ့ရုံးဖွင့်တယ်။ဖွင့်ပြီးတော့မြန်မာလူသမားတွေတူကိုကျွန်တော်တို့18,000နဲ့18,500ဖြစ်စုတင်ကောက်ခံပြီးတော့သူကတချို့ကြတော့ဗီဇာကောက်ပဲပေးသေးတယ်။ဘာမှမလုပ်မပေးဘူး။တချို့ကြတော့ဗီဇာအောက်ကပါမျိုးဘာမှမလုပ်သေးဘူး။အဲ့ဒါမျိုးတွေလောက်ကြတာပေါ့နော်။နောက်ပြီးတော့သူကနောက်ဆုံးသူကရုံးပိတ်ပြီးတော့ကျွန်တော်တို့ရုံးပိတ်ပြီးတော့ရှောင်သိမ်းသွားတာပေါ့။ခပြေသွားတာပေါ့မှအဲ့ဒါပြောမယ်ဆိုတော့လုံးဝလိန်တာပဲ။ကျွန်တော်တို့လူသားတွေကကျွန်တော်တို့ AG ဘက်ကိုဖုံးဆက်ပြီးတော့ကျွန်တော် AG ကနေပြီးတော့မှုသွားလာအောင်စစ်ဆေးမိနေပြီးတော့ရဲစခန်းမှာသွားပြီးတော့မှုဖွင့်ပေးတယ်။မှုဖွင့်တိုင်ကြားတယ်တိုင်တာပြီးတော့နောက်ရက်မှာပဲချက်ချင်းရေးရတယ်။ဒါရလည်းချက်ချင်းနဲ့ကျွန်တော်တို့ဒီဒုံလိုက်ချာပြီးတော့ဒီမျိုးသမီးကိုဖမ်းဆီးထိန်းသိမ်းလိုက်ပြီ။ကျွန်တော်တို့သိရသလောက်ကတော့ကျွန်တော်တို့ထိုင်းရေးရရှိတူဦးရဲ့ကျွန်တော်တို့ဇနီးကိုသိရတယ
်။သူမရဲ့နေအတွင်းမှာအလောက်လျှောက်ဗီဇာတက်တန်းဆိုင်ရဆိုင်ရနေကိုသိသိခဲ့ပြီးငွေကြေးနေနေလို့ဆွဆွဲခံလိုက်ရတဲ့အမျိုးသမီးကိုတော့ရဲစခန်းကိုခေါ်ဆောင်သွားပြီးဆက်လက်စစ်ဆေးနေပါတယ်။နေမြေကန်ရဲတပ်ဖွဲ့မှနောင်ပတုံချီရန်ကတော့ရက်တဖွဲ့ရဲ့စစ်ဆေးချက်အရအလုသမားတွေကိုပြည်ဝင်ဝင်ဗီဇာလက်ခံလုပ်ပေးနေတာမှန်ပေမဲ့ကိုယ်တိုင်ငွေကြေးလက်ခံရယူတာမရှိကြောင်းမြင့်ဆိုထားတယ်လို့လည်းသတင်းတောက်တွေကိုပြောပြပါတယ်။အမှုမှာအလုသမားတွေအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းလူခွင့်ရေးရှိနေနိုင်အချယ်ရီယာကတော့ဥပဒေနဲ့အညီတရားမျှတမှုရအောင်ကြိုးပမ်းနေကြောင်းခုလိုပြောသွားပါတယ်။အဲ
ဝမေတော်နေပြီးမှမေဝပြီးနေပင်ခါရနေပြီးရမဟာငါ့ထမားကဘုံကစားတမ်းပြီးကတ်မိုင်းဟုတ်ချမော်တာ။အဲဘောကလောက်ယူညာတော့မိဖမားနဲ့ဟာလာကိုခေါ်နေ
အသက်45နှစ်အရွယ်ထိုင်းနိုင်ငံသူမစ်ဝန္ဒနာဝန်ကန်ချန်က2019ခုနှစ်နှစ်စပိုင်းကတည်းကမြန်မာလူသမားတွေရဲ့အလုပ်ဗီဇာတက်တန်းတိုးဝေးဖို့တဦးကိုထိုင်းဘက်ငွေ19,000ကျော်လက်ခံရယူထားခဲ့ပေမဲ့အခုထိဘာမှမလုပ်ခဲ့ပဲကိုဗစ် -19 ကပ်ရောဂါအကြောင်းပြချက်နဲ့ဆိုင်းငံ့ထားရတာကနေငွေကိုလည်းပြန်ပေးတာမျိုးမရှိခဲ့တာကြောင့်မြန်မာလူသမား300ကျော်ဟာရှေ့နေပြီးအချာရီယာကိုတရားစွဲပြဖို့အကူအညီတောင်းခဲ့တာလို့ဆိုပါရယ်။သူမဟာဘယ်သူပဲဖြစ်ဖြစ်ဘလောက်ပဲအချိန်ဝါရှိရှိတရားဥပဒေချိုးဖောက်နေသူဆိုရင်တရားစွဲနိုင်အောင်လှုပ်ဆောင်သွားမယ်ဆိုပြီးလူခွင့်ရေးရှေ့နေကြီးအချယ်ရီယာကထိုင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါရယ်။ထိုင်းနိုင်ငံမှာမြန်မာလူသမား3ဘက်ထက်မနည်းလှုပ်လှုပ်ကိုက်နေကြတာဖြစ်ပြီးကိုဗစ်ကာယရောဂါကာလမှာအလုပ်လုပ်ခွင့်လက်မှတ်တွေတက်တန်းတိုးနိုင်ဖို့ကအလုပ်သမားတွေအတွက်အခက်အခဲရှိနေကြတာပါ။အခုလိုမျိုးကုမ္ပဏီတွေပွဲစားတွေကအဆမတန်ငွေကြေးကောက်ခံတာမျိုးလိမ်လည်တာမျိုးတွေကိုလည်းမကြာခဏကြုံရပြီးတချို့လူသမားတွေဟာတက်တန်းမတိုးနိုင်ကြတော့ပဲတရားမဝင်အလုပ်သမားတွေပဲဖြစ်သွားကြသူတွေလည်းရှိနေကြပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပြဖို့နေတာပါ။